Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အကံပြည်တော်စုမျိုးရောဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်စီစဉ်မလာ၈ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီစီစဉ်တွေကိုလိုင်းတိုမီတာ7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာဝါဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျမရေးသံတာကြော်ပါရှင်အမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားပြည်နယ်မှာပြစ်ခတ်မှုပြုလုပ်ခဲ့တဲ့ဇနီးမောင်နှံဟာကြိုပြီးတော့တနက်ဖြစ်လေ့ကျင့်ခဲ့တဲ့အစွန်ရောက်ဝါရကိုကာလာတော်ကြားတက်ဝင်ယုံကြည်ထားကြသူတွေဖြစ်တယ်လို့ FBI ကပြောပါတယ် IS Islamic အဖွဲ့ကတရုတ်ဘာသာနဲ့လုံဆောင်ရေးတချင်တပုတ်တာကိုကြည့်ရင်တော့နိုင်ငံတကာအနေနဲ့ပို့ပြီးတော့ပူးပေါင်းဆောင်ရွက်ဖို့လိုတယ်ဆိုတာတွေ့ရတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကဒီနေ့ပဲပြောသွားပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ data ရင်းသတင်းတွေဒီညနေကြားရဖို့ရှိပါတယ်နန်းလောင်ရေ
ကောင်းပါပါရှင်ပိခရရဲ့ပိုင်းငနော်သမရကနေပေးပို့လာတဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရဆက်ရည်တဘောသူစာချုပ်ကိုပြည်တော်စုလွတ်တော်ကအတည်ပြုလိုက်တယ်ဆိုတဲ့သတင်းမှာတော့
NCA တွင်ပါဝင်သောရပ်ပေါင်း60 90ကတ်တက်ချက်များသည်ပြည်စီအောင်ဆောင်ရွက်ညာအတွက်မဟုတ်ပါစတင်တိုင်ရန်ရည်ရွယ်ထားခြင်းသာဖြစ်ပါတယ်
ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကပြည်တော်စုဝန်ဦးအောင်မင်းပြောသွားတာပါရှင်အပြည့်စုံကိုနောက်ပိုင်းမှာကြားရမှာပါကြအပြင်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုရင်သူအနိုင်ရတဲ့ကော့မိုမြို့နယ်ထဲမှာအမိုက်ကောင်းမဲ့မြန်မာအပေါ်ချမှတ်ထားတဲ့ကုံသွယ်ရေးပြစ်ဒဏ်ခတ်မှုတချို့ကိုအမေရိကန်အစိုးရက6လသားဖြေလျော့ပေးလိုက်တဲ့တဲ့နဲ့အတူထိုင်းနိုင်ငံမှာအလုပ်လုပ်ကိုင်နေကြတဲ့မြန်မာတချို့အမြင်မသိတဲ့တနသမားတွေပြစ်ခတ်ခံရတဲ့အခြေအနေတွေကိုတင်ပြသွားဖို့ရှိပါတယ်ခုအရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိပ်တန်းရောက်တဲ့တဲ့တွေကိုနာကျော်နဲ့ကိုအောင်လင်းဦးတို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်ဒူသမရဂျိုးဘိုင်ဒန်ဟာယူကရိန်းလွတ်တော်ကနေ့မင်းခွန်းပြောကြားမှုရှိပါတယ်။အမေရိကန်ကယူကရိန်းကိုဒေါ်လာတန်190ကုညီထောက်လို့ကြေညာသွားပြီးတည့်ရက်ကြာမှာအခုလိုမျိုးမင်းခွန်းပြောဖို့အစီအစဉ်ထားတာပါ။ဒီထောက်ပံ့ငွေတွေကပြုပြင်ပြောင်းလဲရေးနဲ့အာဂရီလိုက်ဆောင်မှုပပျောက်ရေးတွေမှာလှုပ်ဆောင်မှုအသုံးဝင်လိမ့်မယ်လို့မစ္စတာဘိုင်ဒန်ကမနေ့ကပဲပြောသွားပါတယ်။ယူကရိန်းနိုင်ငံအနေနဲ့တည်ငြိမ်ကြွယ်ဝပြီးတော့လုံခြုံမှုဥရောပနိုင်ငံတနိုင်ငံဖြစ်ဖို့အာဂရီလိုက်ဆောင်မှုကိုအမြင့်ပြအောင်လို့နှိမ်နှင်းဖို့တိတ်ကိုအရေးကြီးပါတယ်လို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုဆွေးနွေးပြီးတဲ့နောက်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဒူသမရဘိုင်ဒန်ကပြောသွားတာပါ။ပြည်အောင်စုကိုပြန်ပြီးမထွက်ခွာခင်မှာတော့မစ္စတာဘိုင်ဒန်ဟာလွှတ်တော်မှာဒီကနေ့မိန့်ခွန်းပြောပြီးသွားရင်လွှတ်တော်ဥက္ကဋ္ဌနဲ့တွေ့ဆုံဆွေးနွေးဦးမှာပါ။ယူကရိန်းသမရပိုရိုရှန်ကိုက2014ခုနှစ်မေလမှာသမရတာဝန်ဆက်ယူလိုက်ခတဲ့ကအာဂရီလိုက်စားမှုနဲ့မကဲဆိုရအမှုလိုက်ရှင်းနေ4000နီးပါးကိုရာထူးကထုတ်ပယ်ခဲ့ပြီးပါပြီ။ယူကရိန်းအနေနဲ့ရုရှားအစိုးရနဲ့သူတို့ကကြောတောက်နောက်ခံပေးထားတဲ့ခွဲထွက်ရေးကြိုးပမ်းသူတွေရဲ့ရန်လိုမှုတွေနဲ့ဆက်ပြီးတော့ကြုံတဲ့အချိန်မှာအမေရိကန်ပြည်ထောင်စုဟာယူကရိန်းပြည်သူတွေအနေနဲ့ယူကရိန်းပြည်သူတွေနဲ့အတူခိုင်ခိုင်မာမာရပ်တည်နေပါတယ်လို့ခေါင်းဆောင်နှစ်ဦးရဲ့ပူရဲသတင်းစာရှင်းလင်းပွဲမှာမစ္စတာဘိုင်ဒန်ကပြောသွားပါတယ်။ယူကရိန်းအရှေ့ကျန်းမှာပြည်ပခါတွေအဆုံးသတ်ဖို့အကောင်းဆုံးနည်းလမ်းကတော့ဘယ်လာရုရဲ့မင်းစ်မြို့တော်မှာယူကရိန်းနဲ့ရုရှားအစိုးရကိုယ်စားလှယ်တွေခွဲထွက်ရေးကိုယ်စားလှယ်တွေပါဝင်ပြီးတော့သဘောတူခဲ့ကြတဲ့တန်တမန်နီးကြဖြစ်ရှင်းတဲ့နည်းပဲဖြစ်တယ်လို့လည်းပြောသွားပါတယ်။ယူကရိန်းအရှေ့ကျန်းမှာပြည်ပခါစတင်ခဲ့တာတနှစ်ခွဲရှိခဲ့ပြီးတော့အရက်သားအများစုပေါင်း 8,000 နီးပါးတေဆုံးခဲ့ရပြီးတဲ့နောက်အခုခါမှာတော့အပြည့်အခက်ရက်စဲရေးသဘောတူထားပြီးမယ်လေအစိုးရတပ်တွေနဲ့ရုရှားကိုလိုလားတဲ့သဘုံတွေကြားမှာဂျိုးကြားဂျိုးကြားတိုက်ခိုက်မှုတွေဖြစ်ပါတယ်ရှင်။
အမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားပြည်နယ်မှာလူ14ယောက်သေဆုံးပြီး21ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့ပြစ်ခတ်မှုကိုကျူးလွန်ခဲ့တဲ့ဇနီးမောင်နှံဟာတိုက်ခိုက်မှုမတိုင်ခင်တင်းကျင်ခဲ့တယ်လို့ကာလာတော်ချာဆွေးနွေးဝါဒကိုယုံကြည်သူတွေဖြစ်တဲ့အကြောင်းပြည်အောင်စုစုံစမ်းစစ်ဆေးဗီရို PN ကပြောပါရယ်အမေရိကန်နိုင်ငံဘွားဆိုင်ရီဇ်ဝမ်ဖာရုခ်နဲ့ဇနီးဖြစ်တဲ့ပါကစ္စတန်နိုင်ငံသူတက်ရှ်ဖီမာလက်တို့နှစ်ဦးတိုက်ခိုက်ဖို့ပဲချင်းကစီစဉ်နေတယ်လဲဆိုတာကိုဖော်ထုတ်စုံစမ်းစစ်ဆေးသူတွေကြိုးပမ်းနေကြဆဲဖြစ်တယ်လို့လည်း FN ရရှိသူကမနေ့ကပဲသတင်းတောက်တိဆိုခဲ့တာပါဒါပေမဲ့လည်းဒေသခံအစိုးရဝန်ထမ်းတွေစုဝေးနေတဲ့နေရာမှာအစုလိုက်ပြုံးလဲပြစ်ခတ်တပ်ဖြတ်မှုမတိုင်ခင်ရပိုင်အတွင်းလေ့ကျင့်မှုတစ်ခုပါဝင်တနက်ပြစ်ကွင်းတော်တော်များကိုလင်မယန်းနေရောက်တွားရောက်ပြီးလေ့ကျင့်ခဲ့ဘူးတယ်လို့လည်းပြောပါတယ်တနက်သမားဇုံတွေဟာလူကိုယ်တိုင်မဟုတ်ပဲအင်တာနက်ကတဆင့်အစွမ်းအဝါရကိုခံယူခဲ့ကြတာဖြစ်နိုင်တယ်လို့ယုံကြည်ထားတဲ့အကြောင်းလဲ FN ရဲ့ Loss ရုံးခွဲလက်ထောက်ညွှန်ကြားရေးမှူး David Baldrige ပြောဆိုခဲ့တာပါ Republican Party ရဲ့ American သမ္မတလောင်းဖြစ်ရှင်ပြန်ရမှာထိတ်တန့်ကနေရာယူထားတဲ့ Donald Trump ကတော့တိုင်းပြည်ခေါင်းဆောင်အနေနဲ့ရှင်နေမန်ကိုမသိရမချင်း American ပြည်တော်စုကိုမွတ်စင်နေဝင်ရောက်နေရတွေလုံးဝပြစ်ပင်တမ်းမြှင့်ဖို့တိုက်တွန်းလိုက်ပါတယ်အမေရိကန်တွေကိုမုန်းတီးတဲ့ရေအတွက်ကြီးကြီးမားမားရှိနေတဲ့အကြောင်းလူလူစတန်ကောက်ယူချက်တစ်ချို့ကိုကူကပြီးတော့လဲဆွဆွဲပြောဆိုသွားတာပါပြဿနာနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမသိရမချင်းချင်းချောင်းမှုအန်ဒီအတိုင်းတာကိုမသိရမချင်းအမေရိကန်ကိုမွတ်စလင်တွေဝင်ခွင့်မပေးသင့်ဘူးလို့မနေ့တော့ပြောခဲ့တာပါအမေရိကန်မွတ်စလင်ဆက်ဆံရေးကောင်စီ CAMR ရဲ့အမှုဆောင်ညွှန်ကြားရေးမှူးနေဝတ်အဝတ်ကတော့ဘီလီယံနာသေးကြီးထရမ့်ရဲ့မှတ်ချက်ကိုရှုံ့ချလိုက်တယ်လို့အမေရိကန်မွတ်စလင်တွေအချမ်းဖက်ခံရအောင် အနေနဲ့ဖြစ်အောင်လုပ်ရကြတယ်ဆိုပြီးတော့လည်းသတိပေးပြောဆိုခဲ့ပါတယ်
အီရန်နိုင်ငံဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ရက်ကိုအာခံပြီးတော့တာလက်ပစ်ပဲ့ရင်ဒုံးတစင်စမ်းသပ်ပြီးတော့ပြစ်လွှတ်ခဲ့တယ်လို့အမေရိကန်သတင်းမီဒီယာတွေမှာရေးသားပါတယ်။ဒုံးချီစမ်းသပ်မှုကိုအီရန်နိုင်ငံပိုင်နယ်အတွင်းမှာပဲနိုဝင်ဘာ17ရက်နေ့ကစမ်းသပ်ပြစ်လွှတ်ခဲ့တာလို့အမည်မဖော်လိုတဲ့အမေရိကန်အရာရှိတွေကသတင်းမီဒီယာတွေကိုပြောသွားတာပါ။ပါကစ္စတန်နဲ့နယ်ချင်းဆက်နေတဲ့ချာဘာဟာအီရန်နိုင်ငံကမ်းမြို့အနီးမှာဒုံးချီစမ်းသပ်မှုလုပ်ခဲ့တာလို့အမေရိကန်ထောက်လှမ်းရေးကိုကိုးကားပြီးတော့ Fox သတင်းဌာနကသွားပါတယ်။အီရန်နိုင်ငံဟာပြီးခဲ့တဲ့အော်တိုဘားလအတွင်းကပဲတာဝေးပြစ်ပဲ့ရင်ဒုံးကြီးစမ်းသပ်မှုလုပ်ခဲ့တာကြောင့်ကုလသမဂ္ဂလုံခြုံရေးအစီရဲ့ပြစ်တင်ရှုံချမှုခံခဲ့ရပါတယ်။ဒီစမ်းသပ်မှုပေါ်မှာဘလို့တုံ့ပြန်မလဲဆိုတာတော့လုံခြုံရေးကောင်စီမှဆွေးနွေးနေကြဆဲဖြစ်ပါတယ်။အဲ့အစောပိုင်းဒုံးကြီးစမ်းသပ်မှုလုပ်ခဲ့တာဟာအီရန်ပဲ့ရင်ဒုံးကြီးစမ်းသပ်ထုတ်လုပ်မှုကိုကန့်သက်တားမြစ်ထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုအီရန်ဘက်ကချိုးဖောက်တာဆိုတာအခိုင်အမာပြသနေတာဖြစ်တယ်လို့အမေရိကန်သမ္မတအင်ဖြူတော်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဇူလိုင်လတုန်းကရတဲ့အဲ့ဒီသဘောတူညီချက်အရအီရန်နျူကလ িয়ার အစီအစဉ်တွေကိုရန်နာထားမှာဖြစ်ပြီးတော့အဲ့ဒီတွေ့မှာအရေးယူမှုတွေကိုလည်းပြန်လည်ပြီးတော့ရုပ်သိမ်းပေးဖို့ရှိပါတယ်ရှင
်ဗင်နီဇူလာနိုင်ငံရွေးကောက်ပွဲမှာတိုက်ခန့်ပါတီကအာနာယဆိုရှယ်လစ်ပါတီကိုအပြတ်အသတ်နိုင်ရပြီးလွှတ်တော်မှာလူများစုအဖြစ်ထိန်းချုပ်နိုင်တော့မှာဖြစ်တာကြောင့်ဖြစ်တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကပြောပါတယ်90နေရာ168နေရာရှိတဲ့လွှတ်တော်မှာအနိုင်ရှုံးဆုံးဖြတ်ဖို့2နေရာသာကျန်တော့တဲ့အချိန်မှာတိုက်ခန့်ပါတီကနေရာပေါင်း110ရထားပြီးအာဏာရပါတီကတော့55နေရာသာရရှိထားတာပါကျန်တဲ့နေရာကိုပါအနိုင်ရမယ်ဆိုရင်တော့အတိုက်ခန့်ညွန်ပေါင်းအဖွဲ့အနေနဲ့လွှတ်တော်ရဲ့သုံးပုံနှစ်ပုံကိုထိန်းချုပ်နိုင်မှာဖြစ်တာကြောင့်တရားရုံးချုပ်တရားသူကြီးတွေကိုဖယ်ရှားခွင့်ရမှာဖြစ်ပြီးသမ္မတသည့်ရွေးချယ်ခန့်အပ်တဲ့လုပ်ငန်းစဉ်တွေကိုလည်းစတင်နိုင်မှာဖြစ်တယ်လို့အခြေခံဥပဒေကိုတော့ပြန်လည်ဆွဲဖို့လွှတ်တော်ကိုတာဝန်ပေးတဲ့အထိစောင့်ရနိုင်မယ့်အလားအလာတွေလည်းရှိနေပါတယ်အတိုက်ခန့်နေနဲ့လွှတ်တော်ရင်အပြတ်သက်ထိန်းချုပ်နိုင်တဲ့အထိအောင်မြင်မှုရမရမသိရသေးပေမဲ့လက်တလုံးမဲရလက်တွေအရာကတော့တိုင်းပြည်ကို16နှစ်ကြာအုပ်ချုပ်ခဲ့တဲ့အာဏာရဆိုရှယ်လစ်ပါတီရဲ့ဩဇာအရှိန်ဝါကတော့အကြီးအကျယ်ထိခိုက်ခဲ့ရတာပါအတိုက်ခန့်ခေါင်းဆောင်တွေကတော့ဆိုရှယ်လစ်အစိုးရကဖမ်းဆီးထားတဲ့အတိုက်ခန့်တွေပြန်လွှတ်ပေးဖို့ဂရုပြုပြောဆိုထားပေမဲ့လူကြံများတဲ့လူမှုဖူလုံရေးအစီအစဉ်တွေကိုတော့ပြတ်ပြတ်မှာမဟုတ်ဘူးဆိုပြီးတော့လည်းပြောဆိုထားကြပါတယ်
ယူအေကအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယိုအမေရိကန်သံကနေနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ပြင်သစ်နိုင်ငံဘာရီမြို့တော်မှာဥရုယာသည်ပြောင်းလဲမှုညီလာခံတက်ရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပင်လယ်သမုဒ္ဒရာတွေပေါ်ကြားရောက်နေတဲ့အန္တရာယ်တွေနဲ့ပတ်သက်ပြီးတော့ပြောကြားသွားပါတယ်။ UN Foundation အဖွဲ့ကစီစဉ်တဲ့ပင်လယ်သမုဒ္ဒရာတွေအကြောင်းမနေ့စာစာဆွေးနွေးပွဲမှာမိန့်ခွန်းပြောတော့သမုဒ္ဒရာရေပြင်တချို့အပိုင်းတွေဟာလုံးဝသုံးလို့မရအောင်ဖြစ်စေတဲ့ဓာတုပစ္စည်းစွန့်ပစ်မှုတွေငါးလွန်ကျွန်းဖန်းတာနဲ့ acid တက်များလာတဲ့ကိစ္စတွေကအဓိကချိန်ချမှုဖြစ်တယ်လို့ထောက်ပြပြောဆိုသွားပါတယ်။ပင်လယ်သမုဒ္ဒရာကိုအကာအကွယ်ပေးတဲ့ဥပဒေတွေရှိပေမဲ့အဲ့ဒီဥပဒေတွေကိုလက်တွေ့ကျင့်သုံးမှုကခက်ခဲပါတယ်လို့မစ္စတာကယ်ရီကပြောပါတယ်။ဒီကိစ္စကိုနိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုဥပဒေကျင့်သုံးမှုစစ်စွမ်းရည်နဲ့ဂျိုရုကတဆင်ထောက်လှမ်းမှုတွေစုပေါင်းပြီးတော့ကင်တွင်နိုင်မှုမျှော်လင့်ကြောင်းမစ္စတာကယ်ရီကဆိုပါတယ်။ဥရုယာသည်ပြောင်းလဲမှုကအထူးအရေးကြီးတယ်ဆိုတာလက်မခံကြသူတွေကိုလည်းမစ္စတာကယ်ရီကသယောသွားပါတယ်။သူကကဘာကြီးပြားချက်တယ်လို့ယူဆကြသူတွေအဖွဲ့ကတော့ပင်လယ်သမုဒ္ဒရာရေမြင့်နှပြင်မြင့်တက်လာတာပြဿနာမဟုတ်ပါဘူးရေဆိုတာသူ့ဖာသူအစုံကနေပြီးတော့အောက်ကိုဖိတ်ကျသွားလိမ့်မယ်လို့ပြောကြတယ်ဆိုပြီးတော့ဇော်ဝဲဘော်ကနေရေဖိတ်ကျတယ်လို့သဘောနဲ့ရွက်ပြီးတော့ပြောသွားခဲ့ပါတယ်ရှင
်တရုတ်နိုင်ငံဘေကျင်းမြို့တော်မှာလေထုညဉ့်ညံ့မှုအတွက်ပထမဆုံးအကြိမ်ဖြစ်အနီရောင်ဆင့်သတိပေးချက်ထုတ်ပြန်လိုက်ပြီးနောက်ကလေးတွေကြောင်းမသွားနိုင်တော့ပဲအင်းဒီမှာသာနေနေကြရတယ်လို့အများပြည်သူအတွက်ကားသုံးပြမှုလေအကန့်တနဲ့သာလုံနေကြပါဗျ။မြေကြီးမျိုးတော့မှဖုံးလွှမ်းနေတဲ့မိကုံးမျိုးတွေချာသွာလာနေသူတွေကတော့မျက်နှာဖုံးတွေတက်ဆင်ထားကြပါဗျ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဘေးကင်းတယ်လို့သတ်မှတ်ထားတဲ့အဆင့်တဲ့အဆောင်များစွာကျော်လွန်ပြီးအနေဖြစ်နိုင်တော့တဲ့အထိလေလူထဲမှာအစိတ်တင့်စေတဲ့အမှုန်တွေများလွန်းလာတဲ့အတွက်မြို့အနာမဏိကတနင်္လာနေ့မှာပဲအနေရောင်သတိပေးချက်ထုတ်ပြန်ခဲ့တာပါ။အစင်းမြင့်သတိပေးချက်ထုတ်ပြန်လိုက်တဲ့အတွက်ကျောင်းတွေပိတ်ထားသလိုကားတွေကိုလည်းလိုင်စင်နံပါတ်နဲ့ခွဲပြီးချင်းပိုင်းချနေတာမောင်းဝင်ပြူထားတယ်လို့ပြင်ပကဆက်လို့ရေးလုပ်ငန်းတွေရပ်ဆိုင်ထားဖို့လည်းအမိန့်ထုတ်ပြန်ထားပါတယ်။အရေးပေါ်သတိပေးချက်ကိုတော့အေးတက်ဝင်လာပြီးမိခိုးမျိုးတွေရောပါလာမယ်လို့ခန့်မှန်းထားတဲ့ကြာစာပြင်းနဲ့မတိုင်ခင်အထိထုတ်ပြန်ထားတာပါ။
IS Islamic ဖွဲ့ကတရုတ်ဘာသာနဲ့လှုံ့ဆော်ရေးတခြင်းတပုတ်ထုတ်လိုက်တာကိုကြည့်နိုင်ငံတကာအနေနဲ့ပို့ပြီးတော့ပူးပေါင်းဆောင်ရွက်ဖို့လိုတယ်ဆိုတာတွေ့ရတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ပဲပြောသွားပါတယ် IS ရဲ့မီဒီယာဌာနဖြစ်တဲ့ Al Hayat ကပြီးခဲ့တဲ့သတင်းဘက်ကရုံးပိတ်ရဲ့အတွင်းမှာတရုတ်မန်ဒရင်းဘာသာနဲ့တခြင်းတပုတ်ထုတ်ပြီးတော့မွတ်စလင်ညီကိုတော်တွေနှုတ်ထားကြလို့ပြောထားတာပါ၄မိနစ်ကြာတဲ့အဲ့ဒီတခြင်းထဲမှာတည်ဆိုသူအမျိုးသားကငါဟာမူဂျာဟစ်ဖြစ်တယ်စစ်မြေပြင်မှာတိုက်ပွဲဝင်ရင်းနဲ့တေဆုံးဖို့ကငါရဲ့အိမ်မက်ပဲဘဲတက်ဖွဲ့ကမှငါတို့ကိုတားဆီးလို့မရဘူးလို့စာသားမှာပါပါတယ်ဒီသချင်းကို IS ကထုတ်သလားဆိုတာမှတ်ချက်ပေးလို့မရဘူးလို့နိုင်ငံသားရေးဌာနပြောခွင့်ရသူဟွာချင်းကပြောပြီးတော့ဒီသတင်းကိုကြည့်ရင်တော့အကြမ်းဖက်မှုကလူသားမျိုးနွယ်အတွက်ပုံရံသူဖြစ်တဲ့အစိုးရမှုကိုတားဆီးဖို့အင်တာနက်ကိုအသုံးပြုဖို့လိုတယ်ဆိုတာထောက်ပြနေတယ်လို့ပြောသွားပါတယ်ရှင
်မြောက်ကိုရီးယားရဲ့လူခွင့်ရေးခြေအနေနဲ့ပတ်သက်လို့ဒီသတင်းပတ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးမယ့်အစီအစဉ်ကိုတရုတ်နဲ့ရုရှားနိုင်ငံတွေဟန်တားနိုင်မှာမဟုတ်ပေမဲ့အရေးယူမယ့်ဆုံးဖြတ်ချက်တွေချမှတ်ဖို့တော့တားဆီးမယ့်လလာတွေရှိနေပါတယ်။မြောက်ကိုရီးယားကအချင်းစကန်တွေညှဉ်းပန်းနှိပ်စက်မှုတွေအာဓမပြုချင်းမှုတွေနဲ့တပ်ဖြတ်မှုတွေပါဝင်လူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ရှိနေတာတွေကိုကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးကော်မရှင်ကတင်ပြခဲ့တဲ့အပေါ်အခြေခံပြီးမြောက်ကိုရီးယားအရေးအပြည့်အစုံရာဇဝတ်ခုံရုံးကကင်တွင်နိုင်အောင်လုံခြုံရေးကောင်စီကဆုံးဖြတ်ဖို့အဖွဲ့ဝင်193နိုင်ငံပါဝင်တဲ့အထွေထွေညီလာခံကပြီးခဲ့တဲ့နေ့ထက်မှတော့မျက်ခွဲဆုံးဖြတ်ခဲ့မှုပါတယ်။
အင်္ဂါနေ့ညနေခင်းထိပ်တန်းရောက်တဲ့တွင်တွေကိုမအေးတနာကျော်နဲ့ကိုအောင်လင်းဦးတို့ကပြောပြပေးတော်ရပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ permis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါတော့မယ်ပြီးခဲ့တဲ့ရက်ပိုင်းတွင်ကနိုင်ငံတော်သမ္မတကနေပေးပို့လာတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးတဘောသူစာချုပ် NCA ကိုပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်ပါတယ်။ဒီစာချုပ်မှာပါဝင်လက်မှတ်မရေးထိုးနိုင်သေးတဲ့အဖွဲ့တွေကိုလည်းဆက်လက်ပါဝင်နိုင်ဖို့လှုံ့ဆော်သွားမယ်လို့အစိုးရဘက်ကပြောဆိုပါတယ်။နောင်တက်လာမယ့်အစိုးရတည်လက်ထက်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပုံမအောင်မြင်နိုင်မယ်လို့လည်းပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကပြောဆိုပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းကမမေခါကအခုလိုပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူကိုပြည်ထောင်စုလွှတ်တော်ကဒီကနေ့မှအတည်ပြုခဲ့ပါတယ်ဒီလိုအတည်ပြုနိုင်ခဲ့တဲ့ဒီစာချုပ်ပေါ်မှာစာချုပ်ခေါင်းစဉ်တိုင်းလက်ရှိချိန်ထိတနိုင်ငံလုံးမပါဝင်သေးတဲ့အပေါ်နဲ့တိုက်ပွဲတွေရဲ့အပေါ်ကိုလွှတ်တော်ကိုယ်စားလှယ်တွေကတော့ဝေဖန်ထောက်ပြခဲ့ကြပါတယ်ဒီပေါ်မှာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကပြည်ထောင်စုဝန်ကြီးဦးအောင်မင်းကတော့စာချုပ်မှာပါဝင်လက်မှတ်မရေးထိုးနိုင်သေးတဲ့အဖွဲ့တွေကိုဆက်လက်ပါဝင်နိုင်ဖို့လှုံ့ဆော်သွားမယ်လို့ကတိပေးပြောဆိုပါတယ်
NCA တွင်ပါဝင်သောရပ်ပေါင်း60 90ကတ်သက်ချက်များသည်ပြည်စည်းအောင်ဆောင်ရွက်ရန်အတွက်မဟုတ်ပါစတင်လှုပ်ဆောင်နိုင်ရန်ရည်ထားခြင်းသာဖြစ်ပါတယ် NCA စတင်ကြီးနိုင်ခဲ့စဉ်ကတည်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းမူလားချက်အရ NCA လက်မှတ်ရေးထိုးမှုပြည်လျင်ပြည်ချင်းစတင်လှုပ်ဆောင်စေလိုသည့်အတွက်အစိုးရအနေဖြင့်လက်လျောဆောင်ရွက်ဖြစ်ပါတယ် NCA စာချုပ်သည်ဒီပြည်စုံသောစာချုပ်ဖြစ်ချင်မှဖြစ်ပါမယ်
။စာချုပ်ထဲမှာပါဝင်တဲ့အချိန်သတ်မှတ်ချက်များအပေါ်လွှတ်တော်ကိုယ်စားလှယ်တွေကထောက်ပြမှုနဲ့ပတ်သက်ပြီးဦးအောင်မင်းကလွှတ်တော်မှာခုလိုရှင်းလင်းပြောဆိုခဲ့တာဖြစ်ပါတယ်။ချင်းပြည်နယ်ထန်တလန်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဗဇာတလန်းကစာချုပ်နဲ့ပတ်သက်ပြီးခုလိုထောက်ပြပြောဆိုခဲ့ပါတယ
်။ရတင်ရထိုက်သောအခွင့်အရေးတင်ကျင်းမှုစာပေများကိုအငင်းအခုံမရှိပဲယခုတင့်တော်တဲ့အချင်းသူရကအကောင့်အထေဖို့ဆောင်ရွက်ပေးစေလိုပါတယ်အကောင့်အထေဖို့ဆောင်ရွက်ပေးနိုင်ပါကလက်မှတ်မထူသေးသောတိုင်းရင်းသားလက်နက်ကိုင်များကလည်းစူစူကြပြီးလမ်းရှာမရှိပဲပါဝင်ကြမှာဖြစ်ပါတယ
်ကံပက်လက်မဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်သူရဦးအောင်ကိုကတော့ကိုကျိုးစည်းဘွားတွေလျှော့ပါမှငြိမ်းချမ်းရမှာဖြစ်ကြောင်းခုလိုထောက်ပြပြောဆိုခဲ့ပါတယ
်ကိုကျိုးစည်းဘွားဆွတ်လွတ်နိုင်ကြမှာဒါလင်ငြိမ်းချမ်းရေးရရှိမှာဖြစ်ကြောင်းမိမောင်းထိုးတင်ပြလိုပါတယ်အများစုဖြစ်တဲ့နောင်တော်ကြီးတပွဲဖြစ်တဲ့ကျွန်တော်တို့ဗမာတပူအကြီးအကဲများကလည်းပဲပြီးခံကွန်းတို့ချင်းများနဲ့ညီနောင်တိုင်းရင်းသားတပွဲများကိုနှွေးထွေးတဲ့အမိပြည်တော်စုရဲ့ရင်ဝင်တို့ကမ်းလင့်ရိုးစိုးသိပြီဖြစ်ပါကြောင်းအကြံပြုတင်ပြရင်းမိကုန်းချိုးလိုက်ပါ
လက်ရှိမှာကချင်လွတ်လပ်ရေးတပ်မတော် KIA ရှမ်းပြည်တိုးတက်ရေးပါတီ SSPP SSE နဲ့ပလောင်တအောင်အမျိုးသားလွတ်မြောက်ရေးတပ်မတော်TNL စတဲ့အဖွဲ့တွေနဲ့မြန်မာအစိုးရတို့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ဒီလက်မှတ်မရေးထိုးနိုင်သေးတဲ့အဖွဲ့တွေထဲမှာအချို့ကတော့သ တက်ဆိုင်နဲ့အဆင့်ထိအပြည့်ရဲ့သဘောတူလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေလည်းပါဝင်ပါတယ်။လက်ရှိမှာအော်တိုဝါလာကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ချုပ်ဆိုပြီးလက်မှတ်ရေးထိုးထားတဲ့အဖွဲ့၈ဖွဲ့နဲ့အစိုးရဘက်တို့တက်နေရချထားရေးအတွက်တပ်ပိုင်းဆိုင်ရာလိုက်နာရမယ့်ကျင့်ဝတ်တွေကိုနှစ်ဖက်ရေးဆွဲလျက်ရှိပါတယ်။ဒီပြင်အပြစ်ရေးစာချုပ်မှာပါဝင်တဲ့အချက်တွေဖြစ်တဲ့နိုင်ငံရေးမူပေါင်းရေးဆွဲရင်ကော်မတီဖွဲ့ခြင်းနဲ့နိုင်ငံရေးမူပေါင်းရေးဆွဲခြင်းတို့ကိုလည်းလှုပ်ဆောင်လျက်ရှိပါတယ်။ရေးဆွဲနေတဲ့နိုင်ငံရေးမူပေါင်းမူချမ်းကိုလာမယ့်24ရက်နေ့မှာပြည်သူလူထုကိုချပြမယ်လို့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကကြေညာထားပါတယ်ရှင်
။မမေခါပါရှင်။ဆက်လက်ပြီးတော့ NLD ကမြို့နယ်အလိုက်အမှတ်ကောင်းမဲ့သတင်းကိုတင်ဆက်တဲ့တင်ပြပါမယ်။ရွှေကောက်ပွဲအပြီးအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရလွတ်တော်ကိုစလဲရီကိုအလိုက်အမိုက်ကောက်တန့်ရှင်ရေးလုပ်ဖို့အဖွဲ့ချုပ်ဥက္ကဋ္ဌတောင်းဆန်းစုကြည်ကပြောဆိုထားပါတယ်။သူကိုယ်တိုင်လည်းအနိုင်ရရှိခဲ့တဲ့ကော်မိုးမျိုးနဲ့အတွင်းလာမယ့်ဒီဇင်ဘာလ23ရက်နေ့မှာအမိုက်ကောက်ဖို့စီစဉ်ပါတယ်။ပြည်သူတွေလှုပ်တဲ့အလုံမျိုး NLD ရဲ့ရွှေကောက်ပွဲအနိုင်ရကိုစလဲရီအနေနဲ့လုံနိုင်မယ်ဆိုပြီးနေရအနှံ့မှာအမိုက်ကောက်ကြဖို့တောင်းဆန်းစုကြည်ကညွှန်ကြားထားတာပါ။အပြည့်အစုံကိုတော့ကိုကောင်းဆန်းဟင်းကပြောပြပေးမှာပါရှင်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌအောင်ဆန်းသူကြည်ရဲ့အစီအစဉ်နဲ့လာမယ့်ဒီဇင်ဘာ17ရက်နေ့မှာကော်မူးမျိုးနယ်မျိုးသက်ရှင်ရေးကိုသူကိုယ်တိုင်ဦးဆောင်ပြီးလှုပ်ဆောင်သွားမှာဖြစ်ပါတယ်။အလားတူအဲ့ဒီနေ့မှာပဲတပြိုင်နက်ရွေးကောက်ပွဲအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားလှယ်လောင်းတွေအနေနဲ့လည်းတက်ဆိုင်ရာသူတို့မျိုးနယ်တွေမှာမျိုးသက်ရှင်ရေးလှုပ်ဆောင်တော့ကြရမှာပါ။အဲ့ဒီလိုမျိုးသက်ရှင်ရေးလှုပ်ဆောင်တာကိုတော့တချိန်တကာတည်းမဟုတ်ပဲအစဉ်အလာဖြစ်ထင်းထင်းကိုအတွက်တက်ဆိုင်ရာမျိုးနယ်စီပင်တွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့လှုပ်ဆောင်သွားမှာဖြစ်တယ်လို့ NLD ဘိုးအလုံးအဝန်ထင်ကအခုလိုပြောလိုက်ပါတယ်။
တောင်ဆန်းကြီးရဲ့အစီအစဉ်မှာသူကလာမဲ့စန္ဒီ73ရက်ပေါ့အဲ့မကောင်းမျိုးနဲ့မှာဟိုမျိုးနဲ့မျိုးတန်ရှင်ကိုသူကဦးဆောင်ပြီးလုပ်မယ်အလားတူပဲဒီရောပနိုင်တဲ့ပုဂ္ဂိုလ်ကြီးအားလုံးတနင်္ဂနွေလောက်ကယူသူမျိုးနဲ့ဒီမှာတန်ရှင်လုပ်ဖို့အဲ့ဒီဒီပြင်းနဲ့လုပ်ကြမှာလုပ်တဲ့အခါမှာကောင်းရင်းမျိုးမဟုတ်ဒီတစ်ခါတည်းရတဲ့လုပ်ပြီးပြီးသွားတာမဟုတ်အဲ့ဒီအစင်လာကိုတောက်လျှောက်မင်းသိမ်းလုပ်သွားဖို့အတွက်ရုပ်နေနဲ့ယုံနဲ့ယုံနဲ့ပေါင်းပြီးတော့လုပ်မှာ
အခုလိုအနိုင်ရလွတ်တော်ကိုယ်စားလှယ်တွေနဲ့ဥဆောင်ပြီးကိုမျိုးတန်ရှင်ရေလှူဆောင်ရခြင်းရဲ့အဓိကအရည်ရွယ်ချက်ကိုတော့သူကအခုလိုဆက်ပြောပါရစေ။ဒ
ီလွတ်တော်ကိုယ်စားလှယ်ပြည်သူလူကိုလှုပ်ကြည့်ပြီးဆိုတော့တင်းပေါ့အယူဆအဲ့ဒီအယူဆကိုဝင်လေ့ကျင်တာနဲ့အောက်ခြေတင်းဆအတော့ကလေးစပြီးလှုပ်ခိုင်းတာ
။ကောင်းစံသူကြီးရဲ့အမိုက်ကဖို့ညွှန်ကြားမှုအပေါ်ကော်မူးဒီတာခန်ကိုအောင်စော်လင်းကအခုလိုဖွင့်ရပါရစေ။
ပြောင်းလဲမှုဆိုတာစီကန့်ဆတာလေစီကန့်ဟာကောင်းဆောင်ရဲ့အခုဥစားဟိုဟိုလူရဲ့လူတဦးတယောက်ရဲ့စီကံရှိမှုကစာမအဲ့ဒါတိုးတက်ဖြစ်လာပါလေအခုခေါင်းဆောင်ရဲ့လို့ဥသာညွှန်ကြားမှုကအရင်ကောင်းပါလေဟုတ်ကဲ့ပ
ါဒေါ်အောင်ဆန်းသူကြည်ကဥဆောင်ပြီးရွေးကောက်ပွဲမှာအနိုင်ရရှိခဲ့ကြတဲ့ကိုယ်စားလှယ်လောင်းတွေအနေနဲ့ရက်ွက်တဲ့အမိုက်ကောင်းမဲ့အစီအစဉ်ဟာလူထုကြားမှာတော့ရေပန်းစားနေတဲ့အကြောင်းအရာတစ်ခုဖြစ်လာပါတယ်အခုလူခေါင်းဆောင်တယောက်အနေနဲ့အမိုက်ကောင်းမဲ့လှူရှားမှုအပေါ်လူငယ်ပရဟိတကွန်ရက်ကမန်းဆာသာယူကတော့
အဲ့ဒါအတိုင်းထက်အလုံးမော်နော်အဲ့လိုမျိုးသူပြည်သားရဲ့လည်းတသေးရသားနဲ့ပါနိုင်မယ်လို့တော့အမားတို့ကတော့ထင်တယ်အဲ့လိုမျိုးပေါ့အမားတို့တွေလည်းပါဝင်နိုင်မှာပါအကုန်လုံး
ပြီးခဲ့တဲ့သတင်းပတ်တွေအတွင်းဒေါအောင်ဆန်းစုကြည်နဲ့တနိုင်ငယ်လုံးကရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်တွေရန်ကုန်နဲ့ပြည်မနားမှာတွေ့ဆုံခဲ့ပြီးနောက်ကိုယ်စားလှယ်လောင်းတွေရဲ့အကြီးအသေးမြင့်တင်ရေးတင်တဲ့တွေပေးဖို့လက်စာငွေဖြတ်တောက်ဖို့ကိုယ်စားလှယ်တွေအနေနဲ့ကိုယ့်ကိုယ်ကိုနှိမ့်ချပြီးပြည်သူလူထုကိုလိုအပ်ချက်တွေကိုဖြည့်ဆည်းဖို့ညွှန်ကြားတဲ့အထက်တပ်ဆိုင်ရာမျိုးနယ်တွေမှာအမိုက်ကောက်ကြဖို့ပါညွှန်ကြားထားတာပါပြီးခဲ့တဲ့နိုဝင်ဘာလ10ရက်ရွေးကောက်ပွဲမှာအများစုအနိုင်ရရှိခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာဆိုရင်လွှတ်တော်အတွင်းအစိုးရတည်ဖွဲ့စည်းနိုင်ဖို့လုံလောက်တဲ့အမတ်နေရာရထားပြီးပါပြီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရလွှတ်တော်ကိုယ်စားလှယ်များကို NLD ရေရှည်တည်တဲ့ခိုင်မဲစေရေးအတွက်ပါတီအတွင်းလိုက်နိုင်ရမယ့်စည်းကမ်းတွေကိုတရားမျှတစွာပြင်ဆင်သွားမယ်လို့လည်း NLD ပါတီကိုယ်စားလှယ်တွေနဲ့တွေ့ဆုံစဉ်မှာ NLD ပါတီနိုင်ငံကသူရဦးတည်ဦးကပြောဆိုထားတာပါခင်ဗျာ
ကိုကိုင်းပါရှင် VOA American အသံကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံရဲ့အကြီးအကဲစိတ်ကံတစ်ခုမှာအမေရိကန်ကုမ္ပဏီတွေကူတန်းရောင်းဝယ်ကို6လတာခွင့်ပြုတဲ့အနေနဲ့မြန်မာအပေါ်ချမှတ်ထားတဲ့ကုန်သွယ်ရေးပြစ်ဒဏ်ခတ်မှုတချို့ကိုအမေရိကန်အစိုးရကတနင်္လာနေ့ကဖြေလျော့ပေးလိုက်ပါတယ်။မြန်မာနိုင်ငံခေတ်အမီဆုံးစိတ်ကံတစ်ခုဖြစ်တဲ့ Asia World ကုမ္ပဏီပိုင်စိတ်ကံမှာကုန်သွယ်ရေးအရငွေကြေးလွှဲပြောင်းမှုတွေပြုလုပ်နိုင်တဲ့နည်းလမ်းတွေကိုရှာဖွေနိုင်ဖို့ Clearing House Association နဲ့ PAFT Bankers Associations of Finance and Trade တို့ဟာ American ဘဏ္ဍာရေးထောက်ဂျူလိုင်လကတည်းကတောင်းဆိုထားတာဖြစ်ပါတယ်။မအင်ဂျင်နိုင်ကအပြည့်အစုံကိုပြောပြမှာပါရှင်
။မြန်မာပေါ်ကုန်သွယ်တန်ခတ်မှုတချို့ဖြေလျှော့ဖို့ American အစိုးရကပြင်ဆင်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲတနင်္လာနေ့ကအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကဒီသတင်းကိုအတည်ပြုပေးလိုက်ပါတယ်။မြန်မာနိုင်ငံအပေါ်ဒဏ်ခတ်ပိတ်ဆို့မှုရေးရာအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီး Laura Robinson က VOA ကိုပြောပါတယ
်။ General License 20 is a technical fix designed to support exports to and from Burma. G20 ဟာမြန်မာနိုင်ငံကိုတင်ပို့တာမြန်မာနိုင်ငံကနေတင်သွင်းတဲ့ကုန်စည်တွေကိုအဆင်ပြေချောမွေ့စေဖို့ဤပညာပိုင်းရပြင်ဆင်ပေးလိုက်တာပဲ။တန်ခါပိတ်ဆို့မှုတွေနဲ့ပတ်သက်တဲ့စိုးရိမ်မကင်းဖြစ်မှုတွေကြောင့်အဓိကရန်ကုန်စစ်ကမ်းတစ်ခုနဲ့မြန်မာနိုင်ငံနဲ့ကုန်သွယ်ရမှာမထင်မှတ်ပဲဆိုင်းငံ့ထားပြီးရှိတဲ့သတင်းတွေကိုတုံ့ပြန်နေနေနဲ့အမေရိကန်ဘန်ဒါယီဌာနက GL20 ခေါ်ထွေထွေလိုက်မှတ်30ကိုထုတ်ပြန်ပေးလိုက်တာဖြစ်ပါတယ်။
အေရှာဝါကုမ္ပဏီရဲ့ဥဆောင်ညွှန်ကြားရေးမှူးစတီဖင်လော့ခေါ်ဦးထွန်းမြင့်နိုင်နဲ့ကွယ်လွန်သွားပြီဖြစ်တဲ့သူ့ရဲ့ပင်လော့စစ်ဟန်ဒိုဟာမြန်မာစစ်ဗိုလ်ချုပ်တွေနဲ့နီးစပ်မှုရှိပြီးမူရစ်ဆေးဝါးကူတန်းရောင်းဝယ်တဲ့လုပ်ငန်းနဲ့ချမ်းသာလာသူတွေဖြစ်တာကြောင့်အမေရိကန်ပြည်ထောင်စုက8ခုနှစ်မှာ SDN ခေါ်တအူးချင်းပြစ်မှတ်ထားပိတ်ဆို့အရေးယူမှုစီးရင်ထဲမှာထည့်သွင်းခဲ့တာပါဒါပေမဲ့2011ခုနှစ်သမ္မတဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်အမေရိကန်လုပ်ငန်းရှင်တွေမြန်မာနိုင်ငံမှာယင်းနှိမ့်ညံ့မှုတွေလှုပ်လာခဲ့ပါတယ်။အဲ့ဒီမှာ Asia World ကုမ္ပဏီပိုင်တဲ့ရန်ကုန်မြို့စိတ်ကမ်းပြပကုန်သွယ်ရေးအတွက်အရေးကြီးတဲ့အသက်သွေးကြောသဖွယ်ဖြစ်လာတာကိုအမေရိကန်လုပ်ငန်းရှင်တွေဘက်ကတွေ့ရှိခဲ့ရပြီးဒီစိတ်ကမ်းကိုဖြတ်တန်းပြီးငွေကြေးလွှဲပြောင်းမှုတွေကိုခွင့်ပြုပေးဖို့အမေရိကန်ဘဏ္ဍာရေးဌာနရဲ့နိုင်ငံခြားပိုင်ဆိုင်မှုများထိန်းချုပ်ရေးဌာနခွဲ FAC ကိုပြီးခဲ့တဲ့ဇူလိုင်လကစာရေးသားပေးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။အခုလိုကုန်သွယ်ရေးပြစ်ဒဏ်ခံမှုတချို့6လကြာဖြေလျှော့ပြီးမြန်မာနိုင်ငံအပေါ်တအူးချင်းပြစ်မှတ်ထားပိတ်ဆို့အရေးယူမှုတွေနဲ့အခြားကြံနေတဲ့ကုန်သွယ်ရေးပိတ်ဆို့မှုတွေဟာဆက်ပြီးရှိနေမှာဖြစ်တယ်လို့ Laura Robinson ကပြောပါတယ်။
The United States remains committed to maintaining pressure on Burma.
American ပြည်တော်စီနဲ့မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့အထူးပြစ်မှတ်ထားတဲ့နိုင်ငံသားတွေပေါ်ပိတ်ဆို့မှုတွေကိုဆက်လက်ဖိအားပေးဆောင်ရွက်သွားမှာဖြစ်ပါတယ်။ GL20 နေနဲ့မြန်မာနိုင်ငံကပို့ကုန်သွင်းကုန်တို့နဲ့ပတ်သက်တဲ့တမန်ငွေပေးချေမှုပြင်ပရောက်တဲ့စီးပွားမှုတွေကိုခွင့်မပြုပါဘူး။ဥပမာ SDN ချမှတ်ခံထားရသူတွေနဲ့ပတ်သက်တဲ့သယူပို့ဆောင်ရေးလုပ်ငန်းတွေကိုတိုးချဲ့မိအောင်ပြုလုပ်တာအဆရှိတဲ့ရင်းနှီးမြှုပ်နှံမှုတစ်တွေကိုခွင့်မပြုပါဘူး။လက်ရှိမှတ်ထားတဲ့ဒဏ်ခပိတ်ဆို့မှုတွေဆက်လက်ရှိသွားမှာလည်းဖြစ်ပါတယ်။ဒီပိတ်ပင်မှုတွေကာကွယ်ရေးဝန်ကြီးဌာနနဲ့ SDN တွေနဲ့ရင်းနှီးမြှုပ်နှံမှုအသစ်တွေလည်းပါဝင်တဲ့အပြင်မြန်မာနိုင်ငံကထွက်တဲ့ဗဒမြာကြောက်စိမ့်နဲ့တခြားကြောက်ပြင်ယတနာတွေကိုလည်းအမေရိကန်ကိုတင့်ကိုလည်းပိတ်ပင်ထားတာဖြစ်ပါတယ်
။အခုလိုမြန်မာအပေါ်ကုန်သွယ်ရေးဒဏ်ခတ်မှုတချို့ဖြေလျှော့ပေးလိုက်တာကိုသူအနေနဲ့စိုးရိမ်မကင်းဖြစ်မိကြောင်း American Outlook တော့နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌ Republican Ed Rice ကပြောပါရယ်မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေမူရင်းဆေးဝါးရောင်းဝယ်မှုတွေကိုထိထိရောက်ရောက်အရေးမယူနိုင်ဘဲအခုလိုကုန်သွယ်ရေးပိတ်ချို့ဖြေလျှော့တာကိုသူအနေနဲ့အလွန်ပဲစိုးရိမ်မကင်းဖြစ်မိကြောင်း Ed Rice ကတနင်္လာနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါရယ်ရှင်
ဒီကောက်ဘောမှာတခဲနဲ့အနံ့ရထားတဲ့ NLD ပါတီခေါင်းဆောင်ဒေါက်ဆန်းစုကြည်အနေနဲ့စစ်ခေါင်းဆောင်ဟောင်းတွေလက်ရှိခေါင်းဆောင်တွေနဲ့ဆက်တိုက်ဆိုလို့တွေ့ဆုံဆွေးနွေးနေပါတယ်။ဒီလိုထူးထူးခြားခြားတွေ့ဆုံတာရွေးကောက်ဘွဲအနံ့ရခေါင်းဆောင်ထံချောချောမွေ့မွေ့အာဏာလွှဲပြောင်းနိုင်မဲ့လမ်းစားတစ်ခုလို့ဆိုနိုင်ပါပြီလား။မြန်မာနိုင်ငံမှာအမျိုးသားပြန်လည်တင်မြှင့်ရေးဒီမိုကရေစီပေါ်ထွန်းရေးမှာစစ်ခေါင်းဆောင်တွေနဲ့တင်မြှင့်ဖို့ကဘာကြောင့်များဒီလောက်ထိအရေးပါနေတယ်လဲဆိုတာတွေကိုအခုလာမယ့်အင်္ဂါညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဘာဝင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့view ရဲ့ဖုန်းနံပါတ် 1-2-3-2-3-9-9-9 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားပါ။ဒါရိုက်လိုင်းဆွေးနွေးတဲ့အချိန်မှာ view ကတယ်လီဖုန်းနဲ့ဆက်သွယ်ခေါ်ယူပါမယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲ view ရဲ့ email လိပ်စာ burmese@viewnews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါရိုက်လိုင်းစီစဉ်ကနေကြိုဆိုပါခင်ဗျာ။
ဒီကနေ့ညနေထိုင်ရဲ့လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့ထိုင်းနိုင်ငံထဲကမြန်မာအလုသမားတွေတနက်ပြစ်ခံရတဲ့တရင်ဖက်ဆက်ပါမယ်ထိုင်းနိုင်ငံမှာအလုလုကိုင်းနေကြတဲ့မြန်မာအလုသမားတချို့ဟာမိမတိတနက်သမားတွေရဲ့ပြစ်ခတ်ခံခဲ့ရတာကြောင့်ထိခိုက်ဒဏ်ရာတွေရခဲ့ပြီးဘန်ကောက်ထိသွားပြီးတော့ဆေးကုသခံနေရပါတယ်စနေနေ့မှာကြာရွတ်တဲ့ထိုင်းဘရင်မွေးနေ့မှာထိုင်းနိုင်ငံအလဲပိုင်းဆလာပူရီမြို့နယ်ထဲကဆောက်လုပ်ရေးကုမ္ပဏီတစ်ခုမှအလုလုကိုင်းနေကြတဲ့မြန်မာအလုသမားတွေပွဲစားအပြန်တိုက်ခိုက်ခံရတာကြောင့်အနည်းဆုံး12ယောက်ထိခိုက်ဒဏ်ရာတွေရခဲ့တာပါဒဏ်ရာပြင်းထန်သူ2ယောက်ကိုဘန်ကောက်မြို့ကအစည်းအဝေးပို့ထားရပါတယ်။အကြောင်းဆောင်ကတော့ VOA ထိုင်းခြေဆိုင်သတင်းထောက်မအေးအေးမကသတင်းပေးပို့ထားပါရရှင်
။ဆလာပူရီမြို့ကယူနစ်ဆောက်လုပ်ရေးကုမ္ပဏီနေတဲ့မြန်မာလူသမား30ခန့်ဟာထိုင်းနိုင်ငံညပွဲစိတ်တစ်ခုကအပြန်မှာအမိမသိသူကစိုက်ကယ်နှစ်စီးနဲ့တနက်နဲ့ပြစ်ခတ်ခဲ့တာကြောင့် တန်ရာတွေရရှိခဲ့တာဖြစ်တယ်ဆိုပြီးကိုရွဲ့ကြုံခဲ့ရတဲ့အလို့သမားတကူကအခုလိုပြောပါတယ်
။ဆိုင်ကနေပြတော့တာဆိုင်ကနေလူရ3ယောက်၊ဓမ္မလေးရ၊ဓမ္မလေး12ယောက်ထိရပါဗျာ။ကြီးကြီးခန္ဓာလူရဒီမှာအဲ့မှာစီးကုန်မှန်တဲ့လူရောအဲ့မှာဒီနိုင်ဦးနဲ့မှန်တဲ့လူရောအဲ့မှာအဲ့ဘိုက်ရှက်ဒီမှန်တဲ့လူရောရှိတယ်ဗျာ
။အလို့သမားတွေကိုတော့ yes ကန်ကတာဝန်ရှိသူတွေကခေါ်ယူစစ်ဆေးမေးမြန်းခဲ့ပြီးပြစ်ခတ်နိုင်တယ်လို့ယူဆရတဲ့သူတွေရဲ့ဓာတ်ပုံကိုပြပြီးဟုတ်မဟုတ်စုံစမ်းမေးမြန်းခဲ့တယ်လို့ဆိုပါတယ်။အလုသမားတွေထံကိုတနင်္လာနေ့မှာတော့မြန်မာတန်ရက်စလေတွေလာရောက်ပြီးမေးမြန်းမှုတွေရှိခဲ့တယ်လို့တော့အလုသမားတွေကဆိုပါတယ်လက်ရှိမှာတော့အလုသမားတွေအနေနဲ့စိုးရိမ်မှုတွေရှိနေပြီးနေရရင်းကိုပြောင်းချင်နေကြသလိုပြစ်ခတ်ခံရသူတွေနဲ့ပတ်သက်လို့လည်းတစုံတရာအကူအညီတွေလည်းမရရှိသေးဘူးဆိုပြီးအလုသမားတဦးကလည်းပြောပါတယ
်ပုံမှန်လာတဲ့ကောင်2ယောက်ကတော့3လနားရမယ်ဟိုဘိုက်မှန်တဲ့2ယောက်ကတော့6လလောက်နားပြီးချိန်ယူပြီးရမယ်ဖိလန်နဲ့လည်းဖြစ်တဲ့ဒီကမမီရဲကြတဲ့ဦးလေးသူကအမျိုးလေးထားပြီးတော့လုံမအောင်ကြောက်တယ်ဖေးဝါလူတွေကတော့ဘာအကူအညီမှမရဘူးလည်းလည်းသားတယ်လေ
လောလောဆယ်တော့အကူအညီပေးတဲ့အဖွဲ့အစည်းတွေအနေနဲ့စေယုံကိုရောက်ရှိလာတာမျိုးတွေမသေးတဲ့အတွက်အလုသမားတွေအနေနဲ့အကူအညီတွေလိုအပ်နေတယ်လို့လည်းပြောပါတယ်မြန်မာတန်ရုံးအနေနဲ့ပြစ်ခတ်ခံနာရလို့စေယုံတက်နေရတဲ့အလုသမားတွေတက်လို့ဘာတွေအကူအညီပေးနိုင်မလဲဆိုတာကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဘယ်လိုမရခဲ့ပါဘူးစေယုံကုန်ကြစိတ်နဲ့ပတ်သက်လို့လဲစေယုံဘက်ကကုန်ကြပေးမလားသူတို့ရဲ့ငွေကြေးတွေကကုန်ကြရမလားဆိုတာကိုလည်းတိတိကျကျမသိရသေးဘူးဆိုပြီးအလုသမားတွေကဆိုပါတယ်အလုသမားတွေကတော့သူတို့ရဲ့လစီတွေကနေကုန်ကြစိတ်တွေဖြတ်တောက်မှာကိုလည်းစိုးရိမ်ပူပန်နေကြပါတယ်မိုးပြင်ရထားဆောက်လုပ်တဲ့နေရာမှာတုံးတဲ့ဆောက်လုပ်ရေးအပေါ်ပစ္စည်းတွေထုတ်လုပ်တဲ့ယူနစ်စေယုံမှာမြန်မာအလုသမား400ကျော်ရှိပြီးတနည်းလုံအားက300ရရှိပေမဲ့အခန်းကားနဲ့တခြားဖြတ်တောက်မှုတွေကြောင့်အလုသမားတွေအနေနဲ့အဆင်ပြေမှုတွေမရှိကြဘူးလို့ဆိုပါရယ်ခုလိုမျိုးတနက်နဲ့ပြစ်ခတ်ခံရမှုတွေဖြစ်ပြီးတဲ့နောက်မှာတော့အလုသမားအများစုဟာတဲ့ရင်းကိုပြန်ဖို့အတွက်ပြင်ဆင်နေကြတယ်လို့လည်းပြောဆိုနေကြပါရယ်ရှင
်မအေးမှာမေးမြန်းတင်ပြသွားပါရှင်ကျမတို့ VOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့ညနေပိုင်းရေဒီယိုအစီအစဉ်မှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးတော့မှာပါ Asia Set 7 Joro ကနေဖန်ယူကြည့်ရှုနိုင်ပါရယ်ရှင်ဒီကနေ့ညနေစင်တွေမကြခင်ပြီးဆုံးတော့မှာပါအခုနောက်ဆုံးကြတဲ့ချိန်အတွင်းသတင်းအချင်းချုပ်ကိုမအေးတန်တာကျော်ကပြောပြပေးပါအောင်ရှင
်ယူကရိန်းနိုင်ငံအရှေ့ကျန်ခရီးမီးယားဒေသရုရှားနိုင်ငံတွေကိုထည့်သွင်းမှုရုရှားနိုင်ငံကနေပြီးတော့လောက်ကိုအမေရိကန်ကဘယ်တော့မှအတိအမှန်ပြုမှာမဟုတ်ဘူးလို့အမေရိကန်ဒူးသမ္မတဂျိုးဘိုင်ဒန်ကယူကရိန်းလွှတ်တော်မှာဒီကနေ့ပဲမေကွန်ပြောကြားသွားခဲ့ပါတယ်။အမေရိကန်ကယူကရိန်းကိုဒေါ်လာတန်190ကုညီထောက်ပံ့မယ်လို့ကြေညာသွားပြီးတော့တရက်အကြာမှာပဲအခုလိုမျိုးမေကွန်ပြောကြားဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာလူ14ဦးသေဆုံးပြီးတော့21ယောက်ဒဏ်ရာရတဲ့ရခဲ့တဲ့ပြစ်ခတ်မှုကိုကျူးလွန်ခဲ့သူဇနီးမောင်နှံဟာတိုက်ခိုက်မှုမတိုင်ခင်မှာတနက်ပြစ်ကျင့်ခဲ့တယ်လို့အချိန်တော်ကြာကလေးကလည်းအစွန်းရောက်ဝါရကိုယုံကြည်သူတွေဖြစ်ခဲ့ကြတဲ့အကြောင်းပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကပြောကြားသွားပါတယ်အင်္ဂါဘေကျင်းမြို့တော်မှာလေထုညဉ့်ဉန်းမှုအတွက်ပထမဦးဆုံးအကြိမ်ဖြစ်တဲ့အနည်းရောင်အဆင့်သတိပေးချက်ထုတ်ပြန်လိုက်ပြီးတဲ့နောက်မှာကလေးတွေကြောက်မသွားနိုင်ပဲအိမ်တွေမှာပဲနေထိုင်နေကြရအများပြည်သူတို့တည်ယူပို့ဆောင်ရေးရင်တွေကိုလည်းအကန့်အသတ်နဲ့သာအသုံးပြုနေကြရပါတယ်မြို့တော်မှာဖုံးလွှဲနေတဲ့မိခိုးမြို့တွေကြာတွာလာနေကြသူတွေကတော့မျက်နှာဖုံးတွေတက်ဆင်ပြီးတော့တွာလာနေကြရပါတယ်ရှင်
တရင်ချင်းချုပ်ကမအေးတနာကျော်ကပြောပြပေးသွားတာပါဒီညနေအတွက်စီစဉ်ထုတ်လုပ်ကကိုအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ် View American အသံညနေဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနေ9နာရီထိလိုင်းတော်မီတာ71.25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာမှာ VOA ကိုအားပေးနာစဉ်နဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.